Bangladesh ဘက်ကိုထွက်ပြေးသွားခဲ့တဲ့ Rohingya Muslim Concern Group ကိုပြန်လည်လက်ခံရမှာကူညီဖို့အတွက်မြန်မာအစိုးရကသဘောတူထားပေမဲ့အခုထိရခိုင်ပြည်နယ်တွေကိုတောရောက်နိုင်မှုအတွက်ကုလသမဂ္ဂဟာစောင့်ဆိုင်နေရုံပဲလို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Nat Osby ကRighteous သတင်းဌာနကိုပြောကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးရုံး UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတာဖြစ်ပေမဲ့အခုချိန်ထိရခိုင်ပြည်နယ်နဲ့တွားရောက်ဖို့နဲ့ကျွမ်းကျင်ပညာရှင်တွေစေတုပ်ဖို့အတွက်အဆင်မပြေသေးပေညှိနှိုင်းမှုတွေထပ်လုပ်ပြီးမှဖွံ့ဖြိုးမှာဖြစ်ကြောင်းလည်းပြောပါတယ်။အခုခါမှာအကန့်အသတ်နဲ့ပဲဖွံ့ဖြိုးထားသလိုမောင်တော်နဲ့ဘူးတိတော်မြို့နယ်တွေထဲမှာရှိတဲ့ကျေးရွာ23ရွာကိုပဲတွားရောက်ခွင့်ရသေးပြီးအဲ့ဒီရွာတွေကိုတွားခွင့်ပြုဖို့အတွက်ဘလို့ရွေးချယ်ထားရဲဆိုတာလည်းမသိရသေးဘူးလို့ Mr. Osby ကပြောပါတယ်။အစိုးရပြောခွင့်ရဥဆောင်ထေးကတော့ကုလသမဂ္ဂအနေနဲ့အခုတက်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီးနောက်မှသူတို့ရဲ့လုပ်ငန်းတွေကိုချဲ့ဖို့အတွက်လုပ်နိုင်မှာဖြစ်ကြောင်းပြောပါတယ်။လောလောဆယ်မှာတက်မှတ်ဒေတာတွေမှာ UNDP ကနေကနဦးစီမံကိန်းတွေကိုအကောင့်ထဲပို့ဖို့အတွက်ခွင့်ပြုထားပြီးအခုခွင့်ပြုထားတဲ့ဒေတာတွေနဲ့မလုံလောက်သေးဘူးဆိုရင်အစိုးရနဲ့ထပ်မံညှိနှိုင်းနိုင်တယ်လို့ပြောကြားကြောင်းလည်းဖော်ပြထားပါတယ်။